မြန်မာစစ်ကောင်စီရဲ့အကြမ်းဖက်မှုအပေါ်တုံ့ပြန်နဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ကြေညာချက်ဟာလုံလောက်မှုမရှိဘူးလို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ကဒီနေ့ပဲဝေဖန်ပြောကြားလိုက်ပါတယ်။ဖေဖော်ဝါရီလ9ရက်တနင်္လာနေ့ကမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်တဲ့လုံခြုံရေးကောင်စီရဲ့တကယ်ပိတ်ဆွေးနွေးပွဲမှာစတင်ခင်အဖွဲ့ဝင်9နိုင်ငံကထုတ်ပြန်တဲ့ပူးတွဲကြေညာချက်နဲ့ပတ်သက်ပြီးတော့ SACM ကအခုလိုပြောလိုက်တာပါ။မြန်မာအရေးအထူးအကြံပေးအဖွဲ့ SACM တီထောင်သူတအုပ်ဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်းရန်ဟီလီကတော့မြန်မာနိုင်ငံမှာဖြစ်နေတဲ့အကြမ်းဖက်မှုပုံစံအားလုံးကိုချက်ချင်းရပ်တန့်မှုတောင်းဆိုထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ်
2FM ဥက္ကဋ္ဌဟောင်းမာဇူကီဒရင်စမန်ကတော့မြန်မာနိုင်ငံမှာအကြက်အတဲကအရှိန်ဟုန်နဲ့ကြီးထွားနေပြီးမြန်မာပြည်သူတွေဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပံ့ပိုးကူညီမှုနဲ့အကာအကွယ်တွေအရေးပေါ်လိုအပ်နေကြောင်းထိရောက်တဲ့လုံဆောင်မှုမရှိတဲ့လုံခြုံရေးကောင်စီရဲ့ထုတ်ပြန်ချက်နဲ့အာဆီယံရဲ့လုံဆောင်ချက်တွေဟာဝါမရှိဘဲဝီလုပ်တယ်လို့ဖြစ်နေတဲ့အတွက်လုံလောက်မှုမရှိကြောင်း
ီဓာမမို့အထူးခုံရုံးကတဆင့်တရားမျှတမှုရဖို့တခြားလုံနိုင်တဲ့သူတွေကလှုပ်သွားပါလိမ့်မယ်လို့လည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလွတ်လပ်သောနိုင်ငံတကာအချက်အလက်ရှာဖွေမစ်ရှင် FFM ရဲ့အဖွဲ့ဝင်ဟောင်းနောက်တူဖြစ်တဲ့ Chris Sidori ကလည်းပြောထားပါတယ်